ိုင်းနဲ့တင်းရည်နေမှာစစ်ဘက်ကရဲသားဆွေရထံကနေအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံတော်ဆက်အာဏာရှင်စန့်ကြီးဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးသတင်းရယူနေတဲ့အချိန်သတင်းတော်တို့ဖန်ဆီးခံနေရပါတယ်။ဖေဖော်ဝါရီ28ရက်နေ့ကရန်ကုန်မြို့ကမြေဒီကုန်းဆန္ဒပြပွဲတွေမှာစစ်တပ်ကတိုက်ခတ်ဖြိုခွဲတာကြောင့်သတင်းရယူနေတဲ့အချိန်ဖမ်းခံနေရတဲ့မြန်မာနိုင်ငံသတင်းဌာနကသတင်းတော်မက်ကီဆွန်တွေရဲ့အမှုကိုဒီကနေ့ရုံးထုတ်စစ်ဆေးပါတယ်။မက်ကီဆွန်တွေကို၅ချိန်မြောက်ရုံးထုတ်တာဖြစ်ပြီးတရားလိုဘက်ကိုစတင်စစ်ဆေးတယ်လို့သူရဲ့ရှင်းလင်းကပြောပါတယ်။လာမယ့်မေလ20ရက်နေ့မှာနောက်ထပ်ရုံးထုတ်စစ်ဆေးဖို့ရုံးချင်းပေးထားပါတယ်။ဒီကနေ့ဧပြီလ28ရက်နေ့လုံကတော့မက်ကီဆွန်တွေကိုအင်းစိန်ထောင်တွင်အစာငတ်ခံဆန္ဒပြတာမှာဦးဆောင်တယ်လို့ဆိုပြီးရဲတော်စာတိုက်ပိတ်ပစ်ပေးခံရတယ်လို့မက်ကီဆွန်တွေရဲ့မိခင်ဖြစ်သူကအတည်ပြုပြောကြားပါတယ်
။အဲလေလာပိုင်း28ရက်နေ့ပါပဲ။အဲဧပြီလသူတို့300ရောက်တဲ့အဲ့မှာ300ရောက်ပတ်ခံထားတယ်အဲ့လိုပြောတယ်ဘယ်လိုလဲမိတ်ဖက်ခံရမလဲသူကိုမေးတဲ့အခါသူဘာမှမလုပ်ဘူးလေသူသူဥပုသ်ဆောင်တယ်အခုပေါ်ဒီကတော့ဥပုသ်လားလေဥပုသ်လားဆိုတဲ့အခါကျတော့ဥပုသ်ဆောင်တဲ့အခါကျတော့သူကတနေ့လုံးရေလည်းမတောက်အောင်အစာလည်းမစားအောင်လေအဲ့လိုမျိုးမစားရတဲ့အခါကျတော့အဲ့ဒါကိုသူ့ကိုအစာငတ်ဆန်ဆန္ဒပြတယ်ဆိုပြီးတော့တဲ့အဆောင်ကြောင်းမယ်လို့ပေါ်သွားပြီးတော့ဟိုရောက်တော့တိုက်ပိတ်ထားတယ်သူတို့300ရောက်ကိုတဲ့တကယ်အစာငတ်ဆန်ဆန္ဒပြတဲ့အဖွဲ့ကြီးကတသက်ရှိရဲ့တဲ့ထလာတဲ့အခါသူ့နာမည်ပဲထလာတယ်။ तू ကခေါင်းဆောင်ဆိုပြီးတော့တဲ့အဲ့လိုမျိုးသူ့ကိုလောက်တာ။ဒါပေမဲ့ तू ကတကယ်အစငတ်ခံတာမဟုတ်ဘူးတဲ့။ तू ကဥပုသ်ဆောင်နေတာတဲ့။အဲ့လိုပြောတယ်။ကျောင်းအဲ့လောက်ပဲကြည့်တယ်။ဆမသိစာမသိဘူး။ကျောင်းကြီးဒီနေရာပါလိုက်တော့အခုမှဒီလုံးချိန်မှမှပထမအတိုင်ကရလိုပဲစစ်သေးတယ်။သူ့ကိုမစစ်သေးဘူး။အနောက်ရောက်နေရောရနေစနေရောက်ချိန်တမီ
ဖြစ်စဉ်သေးစိတ်နဲ့ပတ်သက်လို့မက်ကီဆွန်တွေရဲ့ရှင်းလီဒေါ်လီလာခံကိုဆက်သွယ်ညွှန်းပြတာမှာရှင်းလီကလည်းတိုက်ပိတ်ခံရတာဟုတ်မှန်တယ်လို့အတည်ပြုပါတယ်။တိုက်ပိတ်ခံရတဲ့အကြောင်းကိုတော့တိတိကျကျမသိရသေးဘူးလို့ပြောပါတယ်။ဒီကနေ့မက်ကီဆွန်တွေအမှုကိုရုံးထုတ်ခဲ့တယ်လို့အလွတ်တန်းသတင်းကြောင့်ကိုဆိုးရာဇာချွန်းကိုလည်းရုံးထုတ်စစ်ဆေးပါတယ်။တွင်ရယူတဲ့အချိန်မှာဖမ်းဆီးခံရတဲ့ကိုဆိုးရာဇာချွန်းအပေါ်မှာစနပြသူတွေကိုတွေးထွေးလုံဆော်ရဲဆိုတဲ့ဆွဲချက်ကိုပါတရားလိုဘက်ကတင်ပြလာတယ်လို့သူ့ရဲ့ရှေ့လေဦးခင်မောင်မြင့်ကဖီဝေကိုပြောပါတယ်
။အမှုကိစ္စကတော့ဒီနေ့တရားလိုလုပ်တဲ့စခန်းမှုပေါ့ကမာရုံမြို့နယ်စခန်းမှုသူ့ကိုကျွန်တော်စစ်တာပေါ့နော်။သာဖြစ်တဲ့အခါကျတော့ကျန်တဲ့သတင်းတောက်ပြီကတော့ဒီသတင်းရယူနေစဉ်ဖန်စီမိရဲ့ဆိုပြီးတိုင်ကြားကြတာပေါ့နည်းနည်းပေါ်တာပေါ့သူကြတော့သတင်းရယူခြင်းတဲ့ဆန္ဒပြလူစုလူဝေးနဲ့အတူပူးပေါင်းပြီးတော့ဒီလှုပ်ဆော်ကြည့်ကြော်နေတယ်ဆိုတဲ့အနေအထားနဲ့သူတိုင်တော့ပြောမှဆိုဥရီသဘောရပိုလေးလေးနဲ့ရှိတယ်ရှင်းမှုအသေးသေးချာချာလေးကျွန်တော်စစ်မီးတဲ့အခါမှာတော့ဓာတ်သူ့ကိုအဲ့လိုဆောင်ရွက်ခဲ့တဲ့စက်ပုံမှတ်တမ်းကြီးဗီဒီယိုမှတ်တမ်းကြီးအတန်ဖိုင်ကြီးစရအထောက်ထားတစုံတရာသူတင်ပြနိုင်ခြင်းမရှိဘူး။ဒီနေ့လည်းမတင်ပြနိုင်ဘူး၊ရခင်ကလည်းမတင်ပြခဲ့ဘူး။ဒီမှာပဲဖန်စီတာတို့ဆက်စီတာတို့လောက်အောင်တော့အခုကတော့ဒီကကြောင်းမြန်ဖြစ်နေတဲ့အတွက်ဒါလေးကတော့သူ့အတွက်ပူရီရအခွင့်အရေးလေးတစ်ခုရမယ်လို့ကျွန်တော်မျှော်လင့်တာပေါ့
။ရန်ကုန်မြို့မှာအာဏာသိမ်းမှုကန့်ကွက်ဆမပြပွဲအပေါ်စစ်တပ်ကအကြမ်းဖက်ဖြိုခွဲတာကိုသတင်းရယူရင်းနဲ့ဒိန်းတောက်6ဦးထဲမှာဖမ်းဆီးခံရတာမှာအပီသင်းဌာနကဒိန်းတောက်တဦးပဲပြန်လုခဲ့ပြီးကျန်တဲ့သူတွေကိုတော့ပုံမှန်905ကကြီးတက်မော်ဖြိုခွဲအောင်လှုပ်ဆော်မှုလှုပ်ဆောင်မှုပုံမှန်နဲ့ကမာရွတ်မျိုးမရက်စကန်ကသူရဲမှုမျိုးဦးကတရားလိုလုတရားဆွဲခဲ့တာပါသူတို့လိုပဲတခြားပြည်နယ်နဲ့တိုင်းပြည်ဖြစ်တဲ့နေပြည်တော်ပသိမ်၊ဒိတ်၊ပြည်ပဲခူး၊တာချီလို့တို့မှလည်းဖမ်းဆီးခံထားတဲ့သူတွေရှိပါတယ်ဒီနေ့မှာရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးအခြေဆိုင်ကမောဇာတိုင်းကအမျိုးသမီးတရင်တောင်နှစ်ယောက်ထုတ်ဝေသူအပါအဝင်စုစုပေါင်း400ကိုလည်းရုံးထုတ်ဆစ်ဆီးခဲ့ပါတယ်။အဲ့ဒီမှာဒီနေ့ရုံးထုတ်တဲ့အခြေအနေကိုတော့ရှေ့နေဦးညီစောကအခုလိုပြောပြပါတယ
်။ဟိုဟာအရင်သချင်းလိုမျိုးပဲဟိုဟာပေါ့။ဥပေယာရှိတာကိုအာရမကြီးတာနဲ့ဆက်စားမလို့မလာဘူးတော့အမှုမှာအပြေလိုပြေလိုပြတ်သေးတယ်မလာဘူး။ဒါကြောင့်မို့ကျွန်တော်ပစ်စစ်တွေရုံးချရမှာဆိုရင်ကျေးဇူးပါပဲ။အော်သတိသားအနေနဲ့ကျွန်တော်ကမောဇာတိုင်းပဲဟိုဟာရဲ့ဆက်မအခြေအနေကောင်းပါတယ်ကွာသူတို့ရဲ့။အမှန်တော့ရှာဖို့ကိစ္စကတော့အကျိုးရပါဘူးဥပဒေအရရှိနေဆုံးလာလို့ရှိတော့ကျွန်တော်ကာကန်ရှင်နေဆန္ဒသူတို့ကပြုချက်တယ်သူတို့ရှင်တော့ကျွန်တော်ကတော့ရှောက်ပြရမရှောက်ပြဘူးအခုကကျွန်တော်ကတစ်ခါကဥပဒေအရရှိမရောက်သေးဘူးဥပဒေအရရှိမပါသေးတဲ့ကြောင့်လို့ကျွန်တော်အဲ့ဒီကိစ္စတွေကသူတို့ပြရမယ်လို့လည်းအဲ့လိုဖြစ်နေလို့
မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့ကစလို့ပြည်သူ့ရေးကောင်စီကဖမ်းဆီးထားတဲ့တရင်တောင်အယောက်50ထက်မနည်းရှိပြီးအယောက်20နီးပါးကိုဖမ်းဝမ်းထုတ်ထားပါတယ်TVB မစ္စီမမြန်မာနောင်7 days ခေတ္တမီဒီယာစတဲ့တရင်လုပ်ငန်းကြီးတွေရဲ့လုပ်ငန်းလုတ်ကန်ခွင့်ကိုတော့မတ်လ8ရက်နေ့မှာစစ်ကောင်စီကပိတ်ခဲ့ပြီးမြစ်ချီနာမြို့အခြေစိုက် The 74နဲ့မြစ်ချီနာသတင်းဌာနတွေကိုလည်းဧပြီလ29ရက်နေ့ကစလို့ပိတ်ခဲ့ပါတယ်ရှင်